ပကညာဦးနဲ့ပုတ်ပါနယ်ဘက်ကိုဖျားဘူးခီးထွက်နေတဲ့မြန်မာဒီမိုကရေစီခေါင်းဆောင်တောင်ဆန်းစုကြည်ဟာဒီကနေ့ဇူလိုင်လ9ရက်ကြာသပတေးနေ့မှာတော့တရွင်းတောင်ခြေဘက်မှာရှိတဲ့ရှားပါတစ်ပင်အင်ဂျင်တော့ဘက်သွားရောက်လေ့လာခဲ့တယ်လို့အဲ့ဒီမှာဒေသခံရွာသူရွာသားတွေကသူတို့ရဲ့ရေရရှိမှုခက်ခဲနဲ့ကျန်းမာရေးဆိုင်ရာကိစ္စတွေကိုလည်းဒေါအောင်ဆန်းစုကြည်ကိုပြောပြခဲ့ကြပါဗျ။ဒီတော့မသိသိရဒီကနေ့ဒေါအောင်ဆန်းစုကြည်ရဲ့ညာဦးဘက်ခီးစဉ်ကြောင့်သိရအောင်ဆက်ပြီးပြောပြပေးပါအောင်ရှင်။
ဟုတ်ကဲ့ပါရှင်မြန်မာပြည်ကအထင်ကရသမိုင်းဝင်ဖျားပထုဇေဒီတွေရှိတဲ့ပကံညာဦးဘက်ကိုတားငယ်ကိုထိန်လင်းနဲ့အတူဖျားဘူးထွက်နေတဲ့ဒေါအောင်ဆန်းစုကြည်ဟာခရီးစဉ်ရဲ့၄ရက်မြောက်နေ့ဒီကနေ့မနက်10:00နာရီကညာဦးမြို့နယ်တွင်းတောင်မြောက်ဖက်ချောင်းမဲအကွာမှာရှိတဲ့ဇီးအိုတစ်လာရွာကရှားပိုင်းအင်ဂျင်တော်နဲ့တက်တန်းရင်မကြီးပင်ကြီးတွေစီကိုတွားရောက်လေ့လာခဲ့တယ်လို့ NLD ပါတီရဲ့ပြောခွင့်ရသူဦးအောင်ချိုင်ကပြောပါတယ်။အဲ
ကျွန်တော်တို့တွင်းတောင်ခြေဘက်မှာရှိတဲ့ဇီးအိုတစ်လာရွာဆိုတာဟာဒီတော့ဦးစီးဌာနထိန်းသိမ်းထားရှိတဲ့ကျွန်တော်တို့ကြာပါတစ်ပင်ပေါ့ဗျာအင်ဂျင်တော်ရှိတဲ့နေရာဖြစ်ပါတယ်အင်ဂျင်တော်အောင်ရှိပြီးတော့ဒီရွာတာယာတယ်လို့သိရပါတယ်ကျွန်တော်တို့ဇီးအိုတစ်လာရွာမှာပဲတတော်ဦးစီးဌာနကဘယ်အတီးပြုထားတဲ့နှစ်ပေါင်း1000ကျော်တက်တန်းရှိတဲ့မကြီးပင်ကြီးရှိပါတယ်အဲ့ဒီမကြီးပင်ကြီးအလွန်သာတဲ့အဲ့လိုသူစားတဲ့အဲ့ဒီမကြီးပင်ကြီးကိုလည်းတွားပြီးတော့လေ့လာပါတယ်ဒီရွာကဆရာတော်ကိုလည်းနဝကမအလူငွေများဆက်ကလူရန်းခဲ့တယ်လို့သိရပါတယ်ခင်ဗျ
ဒေါ်ဆဲစုကြည်နဲ့ဒူတိခီးစဉ်အတွက် NLT မန္တလေးတိုင်းအဖွဲ့ဝင်တွေလည်းလိုက်ပါသွားခဲ့ကြပါတယ်။ဒီကနေ့ဇီးအိုတစ်လာရွာကိုဒေါ်ဆဲစုကြည်လာမယ်ဆိုလို့ရှာနဲ့ချီတဲ့ဒေသခံတွေဟာလာရောက်ဆောင်ဆိုင်နေကြပြီးတော့တရင်တနည်းနှုတ်ဆက်စကားပြောဆိုခဲ့ကြသလိုသူတို့စီမှာကြုံနေရတဲ့ရှေးအခက်အခဲပြဿနာနဲ့ကျန်းမာရေးဆိုင်ရာကိစ္စတွေကိုလည်းပြောပြခဲ့ကြတယ်လို့ပြောပါတယ်
။ပုံမှန်ကျတော့ဒီလာမယ့်သတင်းကိုကြိုတင်သိရှိနေတဲ့ရွာသူရွာသားပေါင်း300လောက်ကလည်းအဲဒီကျွန်တော်တို့စုဝေးတဲ့နေရာကိုလာရောက်ပြီးတော့ကြိုးစိုးလို့ဆက်ကြပါလေတခြား source ကလည်းကျွန်တော်ရတဲ့သတင်းမှာပြည်သူသားတွေကသူတို့ရေရှားပါတဲ့အကြောင်းပြောကြတယ်တဲ့ဖွဲ့ချုပ်ကလည်းဟိုရေကူညီရေးကိစ္စတွေဆောင်ရွက်နေတာဆိုတော့အဲ့တော့သူတို့ကိုရေရှားပါတဲ့ကိစ္စတင်ပြတယ်သူတို့ဟာဒီနေ့မှာရပောင်း150လောက်တောက်သုံးရေပြက်လက်တဲ့အတွက်ကြောင့်မြည်ရေကိုပဲရောင်းတည်ယူပြီးတော့သုံးစွဲနေရတဲ့အကြောင်းအဲ့တော့တင်ပြကြတယ်လို့အဲ့လိုသိရပါတယ်ခင်ဗျာ
NLT အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြောခွင့်ရသူဦးအောင်ချိုင်ကဒီကနေ့မနေ့ထောင်ဆန်းစုကြည်ရဲ့ခီးစဉ်အကြောင်းပြောပြခဲ့တာပါရှင်။ညနေပိုင်းမှာတော့ထောင်ဆန်းစုကြည်ဟာညာဦးဇေဘက်ကိုသွားတဲ့အခါမှာလဲဈေးသူဈေးသားတွေကတိုးမပေါအောင်ကိုကြိုးစိုးနှုတ်ဆက်ခဲ့ကြတဲ့အကြောင်းကိုတော့ထောင်ဆန်းစုကြည်ရဲ့ခီးစဉ်အတွင်းမှာလုံခြုံရေးတာဝန်နဲ့လိုက်ပါသွားတဲ့လူငယ်တူကခုလိုပြောပြပါဗျ
။ကျွန်တော်ညာဦးဇေးနာကိုရောက်တဲ့ချိန်မှာလူအုပ်ကြီးဟာအရင်များတယ်ဗျ။ဈေးအပြင်ဘက်ထိရောက်နေပြီဗျ။အဲမှာကျွန်တော်တို့ပန်းစည်းတွေပန်းကုန်းတွေနဲ့ကြိုးစိုးကြတယ်ဗျ။ထောင်ဆန်းစုကြည်ကိုနော်ဈေးတဲ့ကိုကျွန်တော်တို့တော်တော်လေးကိုတိုးယူရတာခင်ဗျ။နောက်ပြီးတော့ဈေးတဲ့ကဈေးဥစည်းသားတွေနောက်ပြီးတော့မြို့သူမြို့သားတွေကလက်ဆောင်တွေပေးကြတယ်။အန်ဒီစုပေါ့နော်အန်ဒီစုကိုကျွန်တော်တို့တမီးတို့အားပေးနေပါတယ်လို့ကျွန်တော်တို့အားပေးနေပါတယ်လို့ဆိုပြီးတော့လာပြီးပြောတဲ့လူတွေရှိပါတယ်ခင်ဗျ။နောက်ပြီးတော့ကျွန်တော်တို့ပြန်ပြီးတော့တိုးထွက်တဲ့အခါမှာလည်းနောက်ကနေပြီးတော့ సైకిల్ တွေကားတွေလိုက်လာပြီးတော့လိုက်နှုတ်ဆက်ကြတာပေါ့နော်အဲ့လိုမျိုးတွေ
တောင်ဆက်စုကြည်ရဲ့ခီးစဉ်အတွင်းမှာလုံခြုံရေးတာဝန်နဲ့လိုက်ပါသွားတဲ့လူငယ်တူပြောပြခဲ့တာပါရှင်ပြီးခဲ့တဲ့နှစ်နိုဝင်ဘာလမှာတောင်ဆက်စုကြည်ဟာနေအခြေချုပ်ကလွတ်လာပြီးရန်ကုန်မြို့အပြင်ဘက်ကိုခီးထွက်တာဒါပထမဦးဆုံးချိန်ဖြစ်ပါတယ်ဇူလိုင်လ4ရက်နေ့ကနေ10ရက်နေ့ထိမြမသမိုင်းဝင်ရှေးဖျားပထိုးဇေဒီတွေရှိတဲ့ပကံညာဦးဘက်ကိုမြမနိုင်ငံကိုအလဲပတ်ရောက်နေတဲ့တားငယ်ကိုထိန်လင်းနဲ့အတူဖျားဖူးခီးစဉ်ဖြစ်ထွက်လာတာဖြစ်ပြီးတော့မနေ့ဖန်ဇူလိုင်လ10ရက်တောက်ကြနေမနေ့မှာတော့လေကြောင်းလိုင်းနဲ့ရန်ကုန်ကိုပြန်လာမယ်လို့ NLD ပါတီကပြောပါတယ်ရှင်